မြန်မာနိုင်ငံမှာလူမျိုးတွန်းတပ်ဖြတ်မှုလို့ရတွေဆက်ပြီးမဖြစ်အောင်တားဆီးရေးမြန်မာနိုင်ငံကကြားဖြတ်လိုက်တာလှုပ်ဆောင်ရမယ့်အချက်တွေကိုချမှတ်ပေးဖို့ PP ဆိုင်ရာတရားခွင်ရုံး ICJ မှာဂမ်ဘီယာနိုင်ငံကရှောက်ထားချက်ပေါ်လာမယ့်ဇန်နဝါရီလ23ရက်နေ့မှာ ICJ ကဆုံးဖြတ်ချက်ချတော့မယ်လို့ဂမ်ဘီယာတရားရေးဌာနက Twitter မှာအင်္ဂါနေ့ကကြေညာပါတယ်။ကြားဖြတ်လှုပ်ဆောင်ရမယ့်အချက်တွေဖြစ်ဂမ်ဘီယာနိုင်ငံကတင်ပြထားတာအချက်5ချက်ရှိပါတယ်။အဲ့ဒါတွေကတော့ Genocide ပြစ်မှုဖြစ်စေတဲ့ဒါမှမဟုတ်အကူအညီပေးတဲ့လူရက်တွေကိုတားဆီးရေးလှုပ်ဆောင်နိုင်တဲ့အားလုံးကိုချက်ချင်းလှုပ်ဆောင်ဖို့နှစ်စစ်တပ်ဒါမှမဟုတ်စစ်တပ်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေစစ်တပ်ထောက်ခံအားပေးတဲ့အဖွဲ့အစည်းတွေကဂျီနိုဆိုက်ကျူးလွန်ခြင်းမရှိအောင်တားဆီးဖို့၃ ICJ မှာဂမ်ဘီယာရဲ့ရှောက်ထားချက်ထဲမှာပါတဲ့ဖြစ်ရပ်တွေနဲ့ဆက်ဆက်တဲ့တပ်တွေအထောက်အထားတွေကိုမဖျက်ဆီးဖို့၄မြန်မာနဲ့ဂမ်ဘီယာနိုင်ငံစလုံးအနေနဲ့လက်ရှိအငင်းပွားမှုပိုကြီးလာအောင်ဒါမှမဟုတ်ပိုကြသွားအောင်ဒါမှမဟုတ်ဖြည့်ရှင်းရပိုခက်ခဲအောင်မလုပ်ဖို့၅ကြားဖြတ်လိုက်နာလှုပ်ဆောင်ဖို့ ICJ ကအမိန့်ထုတ်မယ်ဆိုရင်အကောင့်တွေပေါ်ဆောင်ရွက်မှုအစီရင်ခံစာကိုလေးလအတွင်းခုံရုံးကိုပြန်တင်ပြဖို့ဆိုတာတွေဖြစ်ပါတယ်။မြန်မာနိုင်ငံကိုကိုစားပြုပြီး ICJ မှာဥဆောင်တင်ပြခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ဒီအမှုကို ICJ ကကြားနာမဲ့အမှုစီရင်တဲ့ကနေပဲဖျက်ပေးဖို့အဲ့လိုမဟုတ်ဘူးဆိုရင်လေတခြားတနည်းအနေနဲ့ဂမ်ဘီယာနိုင်ငံကတင်သွင်းထားတဲ့ဂျာဖြတ်ရေးယူဆောင်ရွက်ချက်တွေချမှတ်ပေးပြီးပန်ကြားချက်ကိုပဲဖျက်ပေးဖို့ဒီဇင်ဘာလလောက်တဲ့ကြားနာပွဲနောက်ဆုံးနေ့မှာပြောကြားခဲ့ပါတယ်။